This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဦးစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2024ခုနှစ်ဒီဇင်ဘာလ23ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ဥပဒေမှာဆုံးဗီဒီယိုအန်ယူဂျီစီရေးသတင်းကောင်းနှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ23ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့်မင်းတပ်မြို့သိမ်းစစ်စင်ရေးကိုချင်းညီနောင်နှင့်မာမိတ်တပ်ဖွဲ့များနှင့်အတူပြည်သူ့ကာကွယ်ရေးတပ်မတော်မုံရခရိုင်တပ်ရင်းသုံးတို့ပါဝင်တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်မင်းတပ်မြို့သိမ်းစစ်စင်ရေးကိုချင်းညီနောင်နဲ့မာမိတ်တပ်ဖွဲ့များနဲ့အတူပြည်သူ့ကာကွယ်ရေးတပ်မတော်မုံရခရိုင်တပ်ရင်းသုံးတို့ပါဝင်တိုက်ခိုက်ခဲ့တယ်လို့သတင်းရရှိပါတယ်။ချင်းပြည်နယ်မင်းတပ်မြို့သိမ်းစစ်စင်ရေးကိုချင်းညီနောင်နဲ့မာမိတ်တပ်ဖွဲ့များဖြစ်ကြသည့် Your Defense Force YDF, Your Army YA နှင့်ပြည်သူ့ကာကွယ်ရေးတပ်မတော်မုံရခရိုင်တပ်ရင်းသုံးတို့မှဟန်ချက်ညီညီဆင်နွှဲခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။အဆိုပါအင်အားစုများနဲ့အတူ2024ခုနှစ်ဒီဇင်ဘာလ22ရက်နေ့တွင်ချင်းပြည်မင်းတပ်မြို့အခြေဆိုင်အမှတ်294ခြေလင်းတရင်အားအပီးတိုင်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။လက်ရှိမှာမင်းတပ်မြို့နယ်သည်စစ်ကောင်စီတပ်ကင်းစင်သည့်မြို့နယ်တစ်ခုဖြစ်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။ဒုတိယစီးရီးသတင်းအနေဖြင့်ရွှေဘိုပကဖအခြေခံစစ်ပညာနှင့်စီမံအုပ်ချုပ်မှုသင်တန်းဆင်ပွဲကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။ရွှေဘိုပကဖအခြေခံစစ်ပညာနှင့်စီမံအုပ်ချုပ်မှုသင်တန်းဆင်ပွဲကိုကျင်းပခဲ့တယ်လို့သတင်းရရှိပါတယ်။စကိုင်းတိုင်းရွှေဘိုမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တိုက်နယ်ပကဖရက်ကြီးပကဖတာဝန်ခံတွေရဲ့အခြေခံစစ်ပညာနဲ့စီမံအုပ်ချုပ်မှုသင်တန်းဆင်ပွဲအခမ်းအနားကိုဒီဇင်ဘာလ22ရက်နေ့ကအောင်မြင်စွာကျင်းပခဲ့တယ်လို့ပကဖအတန်းကဖော်ပြပါဗျ။ပြည်သူ့ကာကွယ်ရေးအဖွဲ့များဟာရှေ့တန်းစစ်မြေပြင်များမှာလည်းတိုက်ပွဲဝင်ဆင်နွှဲခဲ့ပြီးမွန်းမံသင်တန်းများလည်းတက်ရောက်လျက်ရှိပါတယ်ခင်ဗျာ။ဆက်လက်ပြီးရွာငံမြို့နယ်ပြူစောတိခေါင်းဆောင်အိမ်ကတနက်3:00ရမိတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်ရေလှကျေးရွာနီပြူစောတိခေါင်းဆောင်အိမ်အားဓနုပြည်နယ်မြို့သားကာကွယ်တပ်ဦးဝင်ရောက်စီးနင်းပြီးတနက်တလက်သိမ်းဆဲခဲ့တယ်လို့သတင်းရရှိပါတယ်။ဒီဇင်ဘာ18ရက်မှာဓနု State National Defense Army ကဝင်ရောက်ဖမ်းဆီးခဲ့တာလို့သိရပါတယ်။ပြူစောတိခေါင်းဆောင်နေအိမ်ကိုဒီဇင်ဘာ18ရက်မှာဝင်ရောက်စီးနင်းခဲ့ရာပြူခေါင်းဆောင်ထေးလွင်ဟာအိမ်မှာမရှိတဲ့အတွက်လွတ်မြောက်သွားခဲ့ပြီးတနက်တလက်ကြည်စံများသိမ်းဆဲရမိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးစီးရဲသတင်းအနေဖြင့်ပြည်သူ့ကာကွယ်ရေးတပ်မတော်မိုးကုတ်ပြူဟာမှတပ်သားတစ်များခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မိုးကုတ်ပြူဟာမှတပ်သားတစ်များခေါ်ယူလျက်ရှိကြောင်းကိုဒီဇင်ဘာ23ရက်မှာပြည်သူ့ကာကွယ်ရေးတပ်မတော်မိုးကုတ်ပြူဟာကအသိပေးဆိုပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မိုးကုတ်ပြူဟာတို့ဝင်ရောက်တာဝန်ထမ်းဆောင်လိုသောတပ်သားတစ်များအနေဖြင့်အချက်အလက်များနဲ့တကွ Page Messenger တွင်လာရောက်စာရင်းပေးသွင်းနိုင်တယ်လို့ဆိုပါတယ်။လျှောက်ထားလူသူများအနေနဲ့အသက်18နှစ်မှ35နှစ်အတွင်းဖြစ်ရမည်ဖြစ်ပြီးအုတ်ထင်းသူခွင့်ပြုချက်ရှိသူကျန်းမာရေးကောင်းမွန်သူဖြစ်ရမယ်လို့ဆိုပါတယ်။အမျိုးသမီးရဲဘော်များကိုအရေးအချင်းပေါ်မူတည်၍လက်ခံခေါ်ယူပါမည်ဖြစ်ပြီးအချက်လက်အတုသို့မဟုတ်အချက်လက်အမှားများဖြင့်လိမ်လည်စည်းရင်းသွင်းပါကထိရောက်စွာအရေးယူခံရမယ်လို့ဆိုပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရဲသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယို energy သောတာရှင်များရှင်ခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ကျွန်မຫນွေဦးမောင်ကတင်ပြပေးသွားပါမယ်ရှင် မင်္ဂလာပါရှင်ခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ23ရက်ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းတွေကိုဖတ်ကြားပေးသွားပါမယ်ကျွန်မကတော့နှွေးဦးမှမှာယာယီသမရဒူဝါလက်ရှိလာနဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးကောင်စီတို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုဥစွာတင်ပြပေးကြပါတယ်မြို့သားညီညွတ်အစိုးရနိုင်ငံတော်ယာယီသမရဒူဝါလက်ရှိလာနဲ့ဆိုရအဖွဲ့ဝင်တာဝန်ရှိသူများဟာဒီဇင်ဘာလ20ရက်နေ့ကမြန်မာနိုင်ငံဆိုင်ရာအကြံပေးကောင်စီနဲ့ဇွန်ကနေတဆင့်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်တွေ့ဆုံဆွေးနွေးမှုကိုနိုင်ငံတော်ယာယီသမရနဲ့အတူမြို့သားညီညွတ်အစိုးရတာဝန်ရှိသူများဖြစ်ကြတဲ့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးလူခွင့်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဆိုရအဖွဲ့အတွင်းဝင်သမရယုံအတွင်းဝင်နဲ့သမရယုံပြောရေးဆိုခွင့်ရှိသူတို့ပါဝင်တက်ရောက်ခဲ့ကြတယ်လို့သတင်းရရှိပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACMD လူခွင့်ရေးငြိမ်းချမ်းရေးဒီမိုကရေစီတရားမျှတမှုနဲ့တာဝန်ခံမှုတို့အတွက်မြန်မာပြည်သူလူထု၏တိုက်ပွဲဝင်မှုကိုပံ့ပိုးကူညီရန်ဖွဲ့စည်းလှုပ်ဆောင်နေသည့်လွတ်လပ်သောနိုင်ငံတကာကျွမ်းကျင်သူအဖွဲ့ဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACMD မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင် FFM ဥက္ကဋ္ဌဟောင်းဖြစ်တဲ့မစ္စတာမာဇူကီဒါရုစမန်မြန်မာနိုင်ငံဆိုင်ရာကုလအထူးစုံစမ်းရေးမှူးဟောင်းပရိုဖက်ဆာယန်ဟီလီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေမစ်ရှင် FFM ဖွဲ့ဝင်ဟောင်းမစ္စတာဆီတိုဒီတို့ကဖွဲ့ဝင်များအဖြစ်ပါဝင်ကြပါတယ်ရှင်နောက်ထပ်တင်ပြပေးမယ့်သတင်းကတော့မြို့သားညီညွတ်အစိုးရလူသားချင်းစာနာထောက်ထားရေးနဲ့ BNL ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနမှဒုတိယဝန်ကြီးဒေါက်တာငိုင်းထက်မှအခွေတိုင်းတွင်းရှိတော်လင်းစုမိုးဒေတာများသို့ကွင်းစင်သွားရောက်၍လူသားစာနာထောက်ပံ့မှုများပေးအပ်တဲ့တွင်ပဲဖြစ်ပါတယ်။မြို့သားညီညွတ်အစိုးရလူသားချင်းစာနာထောက်ထားရေးနဲ့ BNL ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနမှဒုတိယဝန်ကြီးဒေါက်တာငိုင်းထက်မှအခွေတိုင်းတွင်းရှိတော်လင်းစုမိုးဒေတာတွေကိုကွင်းစင်သွားရောက်ပြီးလူသားစာနာထောက်ပံ့မှုတွေပေးအပ်ခဲ့ပါတယ်။မြို့သားညီညွတ်အစိုးရလူသားချင်းစာနာထောက်ထားရေးနဲ့ BNL ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနမှဒုတိယဝန်ကြီးဒေါက်တာငိုင်းထက်မှနဲ့ဖွဲ့သည့်2024ခုနှစ်ဒီဇင်ဘာလအတွင်းမကွေတိုင်းပခုတ်ကူခရိုင်နဲ့ကံကောခရိုင်ရှိ Energy စုမိုးထိန်းချုပ်နယ်မြေတွေကိုတွားရောက်ပြီးစစ်ရှောင်းစခန်းတာဝန်ခံများမြို့နယ်ပြည်သူအုပ်ချုပ်ရေးဖွဲ့ဝင်များရဲကြီးအုပ်ချုပ်ရေးဖွဲ့များတော်လိုင်းအင်အားစုများရဲဘက်လူမှုရေးအသင်းဖွဲ့များနဲ့တွေ့ဆုံပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုမတကယ်လိုအပ်နေသူများထံပို့မိုထိရောက်မှုရှိစွာပေးအပ်နိုင်ရင်းနဲ့ဆက်လင်းပြီးဆွေးနွေးညှိနှိုင်းခဲ့ကြတယ်လို့တင်ရရှိပါတယ်ဒုတိယဝန်ကြီးနဲ့ဖွဲ့ဝင်များဟာခီးစဉ်တွင်ဝန်ကြီးဌာန၏လုံဆောင်နေမှုများကိုပြည်သူများသိရှိနားလည်အောင်ရှင်းလင်းပြောကြားခြင်းစပေးရှောင်များကိုတွေ့ဆုံပြီးစိတ်ခွန်အားပေးခြင်းနဲ့လူသားစာနာထောက်ပံ့မှုများပေးအပ်ခြင်းဂျမစစ်ကောင်စီ၏လေကြောင်းမှတဆင့်တိုက်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရရှိသူများကိုလက်အင်ကာဆွန့်လွတ်လိုက်ရသူများနေအိမ်မရှိခံရပြည်သူများအားတွေ့ဆုံပြီးနှစ်သိမ့်ဆွေးနွေးခြင်းလူသားစာနာကူညီများပံ့ပိုးခြင်း Income Generation အတွက်ဝန်ကြီးဌာနကထောက်ပံ့ထားမှုပေါ်အကောင့်ထည့်ဖော်ထားရှိမှုအခြေအနေတွေကိုကြည့်ရှုလေ့လာခဲ့ကြပါတယ်ဒါအပြင်ဆက်လက်ဆောင်ရွက်နိုင်မယ့်လုပ်ငန်းစဉ်များကိုဖော်ထုတ်ခြင်း၊စာသင်ကျောင်းများ၌ပုံခိုခြင်း၊တူဖော်ထားရှိမှုအခြေအနေတွေကိုကြည့်ရှုစစ်ဆေးခြင်း၊မြို့နယ်များမှာဖွင့်လှစ်ထားတဲ့အစီအစဉ်များနဲ့ဒုနာပြုသင်တန်းကျောင်းများသို့တွားရောက်ပြီးတာဝန်ကျဆရာဝန်ကြီး၊ဒုနာပြုများ၊ဒုနာများနဲ့သင်တန်းသားများကိုရင်းရင်းနှီးနှီးတွဲဆောင်ပြီးကျေးဇူးတင်အားပေးစကားများပြောကြားခဲ့တယ်လို့တင်ရရှိပါတယ်ရှင်။ရောဆက်စုကြည်မြန်ဆုံးလူများဖို့တာငယ်ကိုထင်လင်းတောင်းဆိုမှုရုပ်တံအားမြမပြည်သူလူထုတစ်ခဲနဲ့ထောက်ခံတဲ့တင်ကိုလည်းတင်ပြပေးပါမယ်။ရောင်ဆန်းစုကြည်အမြဲဆုံးလွမြဖို့တာငယ်ကိုထင်လင်းတောင်းဆိုမှုရုပ်တံကိုမြမပြည်သူလူထုကတခဲနဲ့ထောက်ခံအားပေးခဲ့ကြပါတယ်။ဒီဇင်ဘာလတတိယပတ်အတွင်းရောင်ဆန်းစုကြည်ရဲ့တာငယ်ကိုထင်လင်းကလူမှုကွန်ရက်မှာရုပ်တံနဲ့တကွဖော်ပြခဲ့ပါတယ်။မြမအမြဲဆုံးလွမြပါစေလို့တာငယ်ကိုထင်လင်းကဆုထားပါတယ်။စူပါရုပ်တံအားမြမပြည်သူလူထုကမျှဝေဖော်ပြခဲ့ပြီးရောင်ဆန်းစုကြည်အားလွမြရဲ့တာငယ်တောင်းဆိုမှုကိုထောက်ခံကြောင်းပြသခဲ့ကြပါတယ်။ရောင်ဆန်းစုကြည်နဲ့ပြည်သူအစိုးရဖွဲ့ဝင်များကို2021ခုနှစ်ဖေဖော်ဝါရီလအတွင်းဂျမစစ်တပ်ကမတရားဖန်စီကပုံမှန်များတက်၍စစ်နောင်များအတွင်းဖန်စီအကျဉ်းချထားခဲ့ပါရရှင်။ကိုရီးယားနိုင်ငံ NUG ကိုယ်စားလှယ်ရုံးကဒီဇင်ဘာလအတွင်းဖန်စီခံရသူဗီဇာမဲ့မြန်မာနိုင်ငံသား14ဦးကိုပြန်လည်လွတ်မြောက်အောင်ဆောင်ရွက်ပေးနိုင်ခဲ့တဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။ကိုရီးယားနိုင်ငံ NUG ကိုယ်စားလှယ်ရုံးကဒီဇင်ဘာလအတွင်းမှာဖမ်းဆီးခံရသူဗီဇာမဲ့မြန်မာနိုင်ငံသား14ကိုပြန်လည်လွတ်မြောက်အောင်ဆောင်ရွက်ပေးနိုင်ခဲ့ကြောင်းဒီဇင်ဘာလအတွင်းကိုရီးယားနိုင်ငံ NUG ကိုယ်စားလှယ်ရုံးကတင်ထုတ်ပြန်ပါတယ် NUG ကိုယ်စားလှယ်ရုံးသည်နေထိုင်ခွင့်ဗီဇာခက်ခဲကြောင်းကိုရီးယားလာဝကိုက်ဖမ်းဆီးခံရသူများကိုပြန်လည်လွတ်မြောက်ရေးအတွက်ဥပဒေပေါင်းထဲမှဆောင်ရွက်ပေးလျက်ရှိကြောင်းသိပေးခဲ့ပြီးဖြစ်ပါတယ်ဒီဇင်ဘာလအတွင်းတွင်ဖမ်းဆီးခံရသူဗီဇာမဲ့မြန်မာနိုင်ငံသား14ဦးကိုပြန်လည်လွတ်မြောက်အောင်ဆောင်ရွက်ပေးခဲ့ပြီးယာယီနေထိုင်ခွင့်ပြီးထွက်ခွင့် တက်တန်းတို့ရဲ့ငင်းခံရသူတို့အားပြေလည်အောင်ဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်။နောက်ဝကကြီးဖန်စီခံရလျက်ရဲမှုကင်းပြစ်မှုတစုံတရာကင်းရှင်းမှသာလျှင်ပြန်လည်လွတ်မြောက်ရန်အခွင့်အရေးရှိပြီးပြစ်မှုတစုံတရာရှိခဲ့လျက်ပြန်လည်လွတ်မြောက်ရန်အခွင့်အရေးရှိမှာမဟုတ်ကြောင်းကိုယ်စားလှယ်ရုံးကဒီပေးကြေညာပါတယ်။ဒါအပြင်တော်လည်ရင်ပါဝင်ထားသောမိမိရဲ့ထောက်ပို့မှတ်တမ်းများ၊လှူရှာမှုမှတ်တမ်းများ၊သက်ဆိုင်ရာသတင်းမှတ်တမ်းများကိုကြိုတင်စုဆောင်ပြင်ဆင်ထားဖို့လိုအပ်ကြောင်းလည်းဆိုပါတယ်ရှင်။မြန်မာနိုင်ငံမှာတန်းနဲ့ချီတဲ့လူတွေဟာခိုးနားစရာနေရာနဲ့အခြေခံအိမ်သုံးပစ္စည်းတွေလိုအပ်နေတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။မြန်မာနိုင်ငံမှာတန်းနဲ့ချီတဲ့လူတွေဟာခိုးနားစရာနေရာနဲ့အခြေခံအိမ်သုံးပစ္စည်းတွေလိုအပ်နေတယ်လို့ဒီဇင်ဘာလ23ရက်မှာ UNOCHA မြန်မာကအတည်ပြုဖော်ပြပါတယ်။မြန်မာနိုင်ငံမှာပြည်တွင်းနေရက်ဆွန်ခွာသူဦးရေ 3.5 သန်းနီးပါးရှိပါတယ်။ခြေကအဆောက်အုံနဲ့အိုးအိမ်တွေများပြားလဲပျက်စီးလျက်ရှိပါတယ်။တန်းနဲ့ချီတဲ့သူတွေဟာခိုးနားစရာနေရာနဲ့ခြေကအိမ်သုံးပစ္စည်းတွေလိုအပ်ပါတယ်လို့ဖော်ပြပါတယ်။2024ခုနှစ်အတွင်းရမူငွေရရှိခဲ့မှုအလွန်နှေးပါးခဲ့တာကြောင့်အကူအညီပေးဖို့ရထားခဲ့တဲ့လူရေ 5.3 သန်းနဲ့ကလူရေ 1.4 သန်းဟာဘာအကူအညီမှမရရှိခဲ့ဘူးလို့ UNOCHA မြန်မာကဖော်ပြပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ရှင် Radio Energy မှဆက်လက်တင်လှည့်နေပါတယ်ခုဆက်လက်ပြီးတော်လင်းကဗျာကဏ္ဍမှာတော့နေသွင်းနိုင်ရေးသားထားတဲ့ပြမလာတော့တဲ့ရာသီဥတုလို့အမည်ရတဲ့ကဗျာလေးကိုຫນွေဦးမိုးကခန်းစားရုပ်ဖတ်ပေးပါမယ်ရှင
်ပြမလာတော့တဲ့ရာသီဥတုတုံညာအကြိုက်ဆုံးအရာတနတ်အကြောက်ဆုံးအရာစစ်ပွဲအမုန်းဆုံးအရာလေရင်ပြန်တက်အဲ့ကြီးတဲ့သူတွေအတွက်ခမားတို့ရဲ့ကိုကျင်းစာတရားကိုမှတ်ကြောက်တင်ဖို့သွေးနဲ့ဓာတ်ပြုတ်ထားတဲ့မှတ်တမ်းရုပ်ရှင်နိုင်ငံပိုင်ရုပ်သံမှာအမှန်တရားသိဆုံးနေလို့နှွေဦးပိတ်ကားမှာရုံတင်ပြလိုက်တယ်သွေးကိုရေးတော့လေသွေးရဲ့နေရမှာအတ္တနဲ့အကြောက်တရားကလွယ်ပြီးဘာမှအတိတ်ပဲမပွင့်သူများသိနေတဲ့တခြင်းကိုဖွင့်ရှင်နေတဲ့အသက်ကိုရှက်ကြဘလို့နေထိုင်ရင်ကျေးကြမလဲမေခွန်းကိုကြောပေးပြီးလူသေးကောင်းလို့ရှင်တန်မှုနဲ့လေချုံရင်စွန့်အနေကြတဲ့နွားတွေနာနေတဲ့ဇက်နဲ့ပျော်ပွဲစားတဲ့မြင့်မှာစကားစမီဆိုလို့ခမားတို့လိပ်ပြန်လုံပါစေနှစ်မြင်ကွင်းထဲနေအောင်ကြည်ကအရတာမေကဘာကြီးရဲ့ဝတ်ဒုက္ခကရှေလျားလွန်လှရေလေတုထဲသွေးညီနန်းကဗီလိန်လိုပျော်ဝင်လာအမေတို့ရဲ့ရုပ်နဲ့ခန္ဓာမှာမကျွတ်လွတ်တော့တဲ့မျက်ရည်တစ်စင်းပင်လေလိုလေးလံနေပါပေါ့နာတင်တေးသွားရုပ်တံမှာမိခင်ဟာဂျွာထဲကနေမြားတစ်စင်းလိုအပြေးအလွှားចောင်းစီရောက်တော့သားလေးရဲ့အလောင်းကိုမြင်ရှာတယ်။သားလေးလွတ်အောင်ပြေးနိုင်မဲလို့အမေအောင့်မိတ်နေတာတဲ့။သားမရှိတာ၊ရွှေအိုးမရှိတော့တာပဲ။မိခင်ဟာသွေးစွန်းနေတဲ့စက်ကြဝလာအထုပ်အပိုးကိုပွေးလို့ပိန်လီနေတဲ့အယိုးအသားတွေကသွေးရဲ့မြစ်ဟာရမ်းငွေတွေကြားရှက်ကြီးတငယ်ငိုကြွေးလိုက်တော့တယ်။မျက်ရည်ကျသူအကယ်ဒမီရတဲ့ခင်မှာငါတို့ဟာရွှေတစိမ့်ရခဲ့ကြဆက်ရက်တည်တဲမှာသွေးစွန်းနေတဲ့ခေါင်းလောင်းနဲ့စာတင်ခုံလေးများဖယူဖယဲလွင့်ကျဲအလောင်းတွေစီပြေးလွှားလာနေတဲ့လက်ကျန်ခြေတံများတုန်ခါလို့နာလွန်းလို့မေမေအားသားကိုတတ်လိုက်ပါတဲ့အတီးပြုတ်စဲအမီနာမများအတီးပြုတ်စဲအသက်များအသက်ကိုထုတ်ထားတဲ့ဖက်များသွေးစွန်းကုန်ပါပေါ့တုံးပကတ်လွှဲတဲ့လက်ဟာကပါကိုကိုင်လှုပ်တယ်လွဲเสียပကတ်မရှိတော့တဲ့အခါမိခင်တွေဟာတနတ်မောင်းခလုတ်ကိုတတိုင်းတိုင်းဆွဲမြစ်ပြစ်လိုက်ကြတယ်အာနာရှင်တွေသေပြီးရောတဲ့လေဘာကိုချစ်ရမလဲဓမ္မဘာကိုမချစ်ရဘူးလဲအတ္တမအမေမရှိအဖေမရှိဒုညပုံတင်ထက်ကခေါင်းလောင်းတန်အစုံးမှာမျက်ခင်းလေးတွေဟာကပါမကြည့်ဘူးတခြင်းနဲ့ကြောင်းစင်ခဲ့ကြတယ်ပြီးတော့တင်ယိုးထဲကလေရင်ပြန်ကိုဆွဲဖြဲလို့ပြန်မလာသူဆရာမလေးကိုမျောလို့တငယ်ချင်းဝလုံးလေးတွေရဲ့သွေးစွန်းစာအုပ်လေးတွေပွေပိုက်လို့မနှက်ဖြက်မှာညနာဆက်သိရဖို့နဲ့ မနှက်ဖြက်မှာအစအဟာရတစ်ခုခုရဖို့တကိုးရှိမဲ့ဖရာထံဆုတောင်းကြတော့တယ်ဝါလုံးပုံချင်းထက်ကခေါင်းလောင်းတန်အစုံမှာမျက်ခင်းလေးတွေဟာကဘာမကြေဘူးတခြင်းနဲ့ကြောင်းစင်ခဲ့ကြတယ်နေတွင်နိုင်
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါဆက်လက်ပြီးမျက်မှောက်နိုင်ငံရေးဆောင်မကန္နာမှာကမ္ဘာတိုင်းဆုံးမောင်စစ်မုံရေးသားထားတဲ့လှိုင်ဘောလေလို့မြည်ရတဲ့ဆောင်မကိုလွတ်လပ်ຫນွေဦးကဖတ်ကြားပေးပါမယ်ရှင
်လှိုင်ဘောလေမအားလာကတော့အကြီးဆုံးဘောငါဘောကြီးလောက်ပြီးတရုတ်ဘောနဲ့မတင်းတင်းရုရှားဘောလည်းရေးမစိမ့်ပဲငုံအောင်မယ်နောက်ထပ်လည်းငုံကြီးနဲ့ကလားဘောတွေရှိသေးတယ်ဒီလိုရုရှားဘောငုံတာကတော့စိတ်နာဘောမအောင်တဲ့သဘောတရုတ်တွေကိုကုန်းကုန်းတွေချီလို့ပြောတာပေါ့လေကဲကြည့်စစ်ကောင်စီလုပ်မဲ့ရွေးကောက်ပွဲအတွက်ကုမဲ့ရုရှားနိုင်ငံသားတွေနဲ့အဲ့ဒီလူတွေကိုကာကွယ်မယ်ဆိုတဲ့အကြောင်းပြချက်နဲ့လက်နက်ကင်အဆောက်အအုံတွေကိုရုရှားအစိုးရကဗမာပြည်ထဲပို့ဖို့စီစဉ်နေတဲ့မအားလားငုံချက်ကတော့မုံစီကျော်ကဘယ်နာနေမှမသိဘူးနှက်ခမ်းနာနဲ့တဲ့ပါမလားဆိုတာလိုအခုစစ်ရေးအခြေအနေအတိုင်းဆိုရွေးကောက်ပွဲလုပ်ဖို့ထားမဲလက်မှတ်တောင်ရိုက်ချင်ရဖို့မလွယ်တော့တနေ့ကအလုပ်လုပ်ဖို့ဆိုရုရှားပို့လိုက်တဲ့ကောင်တွေလဲမြမစစ်မှုထမ်းရှောင်ပါတယ်ဆိုမှရုရှားစစ်မှုထမ်းဖြစ်ထိုးကြွေးခံကြရတဲ့မအားလာကတော့လူရောနိုင်ငံရောကိုရရဈေးနဲ့ရောင်းစားတော့တာသူသမီးခင်သီရိတမွန်လဲတရုတ်လက်ဝက်ကွက်အမလားရုရှားအောက်ရောက်မလားမကြတော့ဘူးရဲ့မင်းကြောင်လှိုင်းလို့တတ်သေးကကောင်တွေပြောလဲပြောစရာ MNDA တရားနယ်လေးအေးအပါဝင်တိုင်းသားလက်နက်ကင်လမ်းစဉ်ကိုစွန့်လွတ်ကြဖို့တဲ့မင်းခွေးချီရဲ့ဟောင်းမုံတကယ်တောက်ပေါ်သူကတော့သူ့ဘက်ကမုတ်ဆိုးမတွေအတက်ပါစီဆိုပြီးဖောတာဒီဘက်ဖို့လဲဟာတဟိုဘက်ဖို့လဲဇာပနဆိုတော့မတာလဒကိုဆဲပြီပေါ့ဝက်ဝက်ကွဲဆဲကြတာပေါ်တဲ့နေရာမှာတော့ဘယ်သူမှဘိုးမထားဘူးဆိုတဲ့ကောင်း MNDA TNL AA တို့လှုပ်လို့လူမှုစီးပွားရေးအခြေအနေပုံမဆိုးရွားလာခဲ့တဲ့နိုင်ငံရေးကိုအကြောင်းပြပြီးလွဲမှားတဲ့အယူဆတွေနဲ့အကြမ်းဖက်လုပ်ရများကိုလှုပ်ဆောင်နေကြတဲ့အလကအောင်ကျူဦးဟောင်းပုကွာရဲလို့မှမပြောရရုရှားတရုတ်တပင်လာပြီးမှသူ့ပြည့်မရှိသလိုလိုနဲ့နိုင်ငံတွင်းတည်ငြိမ်အေးချမ်းမှုမရှိတာကိုအခွင့်ကောင်းယူပြီးမိမိတို့ရဲ့ပထဝီနိုင်ငံရေးအရအင်အားကြီးနိုင်ငံတချို့ကဩဇာလွှမ်းမိုးချုပ်ကန်လိုတဲ့အတွက်ပြည်တွင်းမတည်ငြိမ်ဖြစ်အောင်ဖန်တီးပုံဖော်တာကိုမြင်တွေ့ရတယ်လို့ကလည်းတရုတ်ကိုလှမ်းဟောင်ပြပြန်သေးတာသူ့တပ်ထဲကသူ့ဖြင့်ပြန်ချမှာကြောက်နေရလို့ဒီစကားပြောတာလေ MNDA TNL နဲ့ AA တို့ကလူငယ်လူရွယ်တွေကိုမူရစ်ဆေးဝါးနဲ့တင်းသွင်းမြူဆယ်ပြီးစစ်ပွဲတွေအတင်းအဓမ္မရောက်စေခဲ့တယ်ဆိုပြီးသူ့ပအုပ်တွေကိုလှုပ်တဲ့နီးကိုထုတ်ရှိုးသေးတာအခုတော့သူ့တပ်ထဲလဲဆေးပဲနဲ့ဆေးကွဲမိကြီးဖြစ်နေပြီတေရက်ကလေးကရေတွက်လို့ရသွေးဆုံးချိန်လဲကြပြီဆိုတော့ပေါ်တူတူချာတတာတောင်စင်ရေမယာအယူနဲ့အနှမ်းဆက်ကြထားတဲ့စကားတွေကြီးပြောတော့တာကလားဒါပေမဲ့တကယ်ဘဝပေးအသိနဲ့ပြောတာတွေလည်းရှိပါတယ်စစ်တပ်မှာခေါင်းဆောင်မှုပညာရအလွန်ရေးကြီးပြီးစစ်ဘက်ခေါင်းဆောင်များအနေနဲ့လက်ရုံးရေးနှလုံးရေးပြည့်ဝရန်နဲ့မိမိဥဆောင်တဲ့အဖွဲ့အစည်းရဲ့လုံခြုံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးစတဲ့တပ်သားချောင်ကြီးမှုအုပ်ချုပ်မှုကိစ္စမှန်သမျှအားမှန်မှန်ကန်ကန်ဥဆောင်စီမံခန့်ခွဲကြရန်လိုကြောင်းတဲ့သူတယောက်ထဲနဲ့လုံလောက်တဲ့အသည့်ရသွားတဲ့သဘောသူပညာမဟန်မတန်မရာလိုချင်အမျှော်မြင်ကန်းအယံကာရောစောက်သုံးမကြတာတပ်ပိုင်မှန်သမျှဆုံးတက်ကုန်းမှန်သမျှလစ်စစ်သားဆိုခွေးစစ်သွေးဆိုဖောက်ထုတ်အယုတ်တမအစုတ်ချာတွေလိုဖြစ်သွားတဲ့အပြင်စစ်သားရော့တမိသားစုတွေပါအသက်အချောင်ပြောက်ရထိုင်ရင်းနေရင်မုတ်ဆိုးမှဖြစ်ရတသက်လုံးအယွန်းရှာခံရမယ်ဒုက္ခိတဖြစ်လို့ပေါ့ဒါတော့အခုတော့သူ့မိမလေးတွေပါတေရနိုင်တာသိသွားပြီလေသူ့လိုသတ်သုံးမကြတဲ့ကောင်ခေါင်းဆောင်ဆိုပြီးဇွတ်တက်လို့တော့တတ်သေးကလူမပြောနဲ့လမ်းဘေးခွေးတောင်အချောင်သေးပေးရတာမဟုတ်လားအဲ့ဒီခွေးတွေကတော့နှစ်ခါနာတာပေါ့လေအယုတ်အကန်းဆုံးဖြစ်အနှမ်းခံရတဲ့အပြင်အသက်ပါခံရသေးတာခွေးတွေဟာတကယ်တနာစရာဂုံတိုက်ခါရောဘဝပါပြက်ကြရတာကြည်အောင်မင်းအောင်လိုင်းပြင်ဦးလွင်ကိုလာမှမို့လမ်းဘေးခွေးများကိုအစိတ်ချတတ်တဲ့မိအေးနှစ်ခါနာတဲ့ဆိုးတဲ့မိခွေးနှစ်ခါနာသူတကောင်နဲ့တင်တက်ပြက်ပြီပြုံးမြို့သုံးရွာသုံးစီးပွားရေးသမီးကြီးစားရေးပညာရေးကျမ်းမာရေးဘာမဆိုကိစ္စတုံးဖြစ်နေရတဲ့ကြားနူရဝဲဆွဲစိုးဝင်းဆိုတဲ့ကောင်ကလေးစားတူရုတ်ကန်းဖို့ဖျဲနေသေးပါတဲ့အိနီချင်းနိုင်ငံတွေကနေဝင်ရောက်လာတဲ့ကုန်ပစ္စည်းတွေကိုအခုတက်လေးစားကန်တီထိထိရရောက်ပိုဖန်းစီဖို့အာနာသိန်းဒုကောင်းဆောင်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကလက်အောက်ခံဌာနဆိုင်ရာတွေကိုညွှန်ကြားထားတယ်တက်ကောင်းဆောင်ဆိုတာအဲ့လိုနွားတွေခွေးတွေပွေးတွေပဲရှိတာလေ ပြည်သူအစဉ်ပြည်မာကိုဘယ်လိုမှမရှုစိတ်တဲ့ကောင်းတွေပေါ့ပညာမတတ်စေခြင်းဆေးမကုစေခြင်းစားဝတ်နေရေးဘာမှအစဉ်ပြည့်မနေစေခြင်းသူတွေလေဖြစ်နိုင်ရင်လေတောင်တို့ခွင့်ပြုမှရှူစေခြင်းတာမျိုးငပစ်မှာအောက်ဆီဂျင်ဖြတ်တတ်တာကြည့်ပေါ့ရည်သူကဘာတိုင်ဆုံမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပါ
ရေဒီယိုအန်ယူဂျီရဲ့တော်လန်ရေးဒီဂီတာအစီအစဉ်ကိုဆက်လက်နားဆင်ကြရပါမယ်။တေးရေးကူကူတေးဆိုရီဘကာဖနိုင်းရဲ့ယုံကြည်ရာခီးဆိုတဲ့တေးသချင်းလေးကိုနားဆင်ကြရပါမယ်ရှင်။
Yeside dogba ma dan ya re pye ne kwe dai kai lo so nine de ni ko re pye le ne na ku ya make it chabi you want it mo de ba kwe atta te mi ta ria lu ri ma shi ya me a